လူဦးရေသုံးနှုန်းထိမ့်ညီရေးဆိုင်ရာဥပဒေဟာကိုရီးကိုတာအခွင့်အရေးနဲ့အမျိုးသမီးတွေရဲ့ကိုဝင်ဆောင်ဖို့ရွေးချယ်ပိုင်ခွင့်ကိုဖိနှိပ်ချုပ်ချယ်တာဖြစ်တယ်လို့လူအခွင့်အရေးအဖွဲ့တွေကကန့်ကွက်ပြောဆိုလိုက်ပါတယ်။မျိုးဆောင်ဥပဒေမူကြမ်း၄ခုထဲမှာဒီဥပဒေကိုပထမဦးဆုံးအနေနဲ့မေလ23ရက်နေ့ကတမ္မတဦးစိန်အဦးသိန်းစိန်ကလက်မှတ်ရေးထိုးခဲ့ပြီးမြန်မာနိုင်ငံမှာတရားဝင်ပြဋ္ဌာန်းလိုက်တာပါ။မိုက်အင်ဂျင်နိုင်ကအသေးစိတ်တင်ပြထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းအဝိုင်းအပါအဝင်မြန်မာအမျိုးသမီးအဖွဲ့အစည်းတွေလူထုအခြေပြုအဖွဲ့အစည်းတွေဝိုင်းဝန်းကန့်ကွက်နေတဲ့ကြားကလူဦးရေတိုးပွားနှုန်းထိမ့်ညီရေးဆိုင်ရာဥပဒေကိုမြန်မာလွှတ်တော်နဲ့အစိုးရကအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ဒီဥပဒေအရအမျိုးသမီးတွေအနေနဲ့ကလေးတဦးနဲ့တဦးကြား၃နှစ်ချာယူရမှာဖြစ်ပါတယ်။ဒါ့အပြင်လူနည်းစုတွေကိုယူရပြီးခွဲခြားဆက်ဆံမှုတွေရှိနေတဲ့ဒီဥပဒေကိုသမရဦးသိန်းစိန်ကိုယ်တိုင်လက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အတွက်အလိုမဲစိတ်ပြတ်မှုကြောင့်နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အရှိတောင်အာရှရေးရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ
် Well, it's very disappointing that Tim Sain, who says he's a reformer, would sign a law like this. We had hoped that he would refuse.
ကိုကကိုပြင်ပြောင်းလဲရေးသမားလို့ပြောထားတဲ့သမရဦးသိန်းစိန်အနေနဲ့ဒီဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အတွက်ကျွန်တော်တို့အလိုမဲစိတ်ပြတ်မိပါတယ်သူ့အနေနဲ့ဒါကိုညှင်းပယ်လိုက်မယ်လို့ကျွန်တော်တို့မျှော်လင့်ခဲ့တာပါဘာဖြစ်လို့လဲဆိုတော့လူနည်းစုမွတ်စလင်တွေအထူးသဖြင့်ရိုဟင်ညာတွေကိုယူရဲပြီးတော့သူတို့ရဲ့လူဦးရေတိုးပွားနှုန်းအများကြီးမြင့်လွန်းလာကြောင်းလူများစုဗုဒ္ဓဘာသာဝင်တွေလူဦးရေထက်ပိုများသွားမယ်ဆိုတဲ့လိမ်လည်ပြောဆိုမှုတွေနဲ့ဒီဥပဒေဟာခွဲခြားမှုတွေရှိနေပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေတဲ့မြန်မာနိုင်ငံအနေနဲ့ဒီလိုဥပဒေမျိုးစဉ်းစားဖို့တောင်မတင့်တော့ပါဘူ
းအခုလိုကျမ်းမာရေးစောင့်ရှောက်မှုဆိုင်ရာလူဦးရေတိုးပွားနှုန်းထိမ့်ညီရေးဆိုင်ရာဥပဒေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့လည်းအထူးစိုးရိမ်မကင်းဖြစ်မိကြောင်းပြီးခဲ့တဲ့မေလ19ရက်နေ့ကအမေရိကန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဥပဒေအရနိုင်ငံတွင်မတူညီတဲ့လူမျိုးစုတွေကြားနိုင်ထက်စီးနှင်းပြုမှုဆက်ဆံဖို့ညှတာမှုမရှိတဲ့လူဦးရေထိန်းချုပ်ရေးမူဝါဒကိုအလွဲသုံးစားပြုလုပ်ပြီးခွဲခြားဆက်ဆံဖို့ဖြစ်လာစေနိုင်တယ်လို့ဆိုပါတယ်။ဒီဥပဒေအပါအဝင်ကိုယ်ခွဲရာဘာသာတရားကူပြောင်းခြင်းဘာသာမတူသူအချင်းချင်းကြားထိမ့်ညာလက်ထက်ခြင်းကိုဟန်တာရာတလင်တမယာစနစ်သာရှိရမည်ဆိုတဲ့အချက်လေးချက်ပါဝင်တဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးဥပဒေမူကြမ်းတွေဟာလွတ်လပ်စွာကလေးမွေးဖွားခွင့်အမျိုးသမီးအခွင့်အရေးနဲ့လွတ်လပ်စွာဘာသာတရားကိုယ်ခွဲခွင့်တွေကိုဟန်တာစေတဲ့ဥပဒေမူကြမ်းတွေဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်စီတော်လို့ခေါ်တဲ့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုဆိုင်ရာပပျောက်ရေးသဘောတူညီချက်အပါအဝင်ကလေးတငယ်များဆိုင်ရာအခွင့်အရေးကာကွယ်ရေးကုလသမဂ္ဂရဲ့ဗရင်ရှင်စာချုပ်တွေအတိုင်းလိုက်နာဖို့မြန်မာအစိုးရကလည်းတိုက်တွန်းထားပါတယ်။အခုလိုအမျိုးသမီးတွေကိုဝင်ဆောင်ဖို့ကိစ္စမှာဥပဒေနဲ့အတင်းအကျပ်ပြဋ္ဌာန်းတာဟာနိုင်ငံတကာလူ့အခွင့်အရေးစံချိန်စံညုံးတွေနဲ့ကိုက်ညီမှုမရှိဘူးလို့လည်းကျောင်းမှတန်းတူညီများရေးကွန်ရက်ညွှန်ကြားရေးမှူးမတ်မေစပယ်ကျူကပြောပါတယ်။
ကျမတို့ကတော့အစာကြီးကတည်းကဒီဥပဒေတွေကိုပြဋ္ဌာန်းမယ်ဆိုတော့ idea ပေါ့နော်ဟိုစပြီးတော့ထွက်လာကြတဲ့ကဆင်ဆက်မပြတ်ကန့်ကွက်ခဲ့တာပါအဓိကကတော့လူတွေထိမ့်ဆုပ်တယ်ဆိုတော့ idea ပေါ့နော်အမျိုးသမီးတွေဟာသာသမီဘယ်ချိန်မှာဘယ်နှစ်ယောက်ဟိုယူမယ်ဆိုတာဟာအမျိုးသမီးတွေရဲ့လွတ်လပ်တဲ့ဆန္ဒနဲ့အပြည့်ဖြစ်တဲ့ပေါ့ပြီးတော့ဒါဟာပြည်ပဆိုင်ရာလူခွင့်ရေးစတဲ့စံနှုန်းတွေနဲ့ရောအမျိုးသမီးခွင့်ရေးရှုထောင့်ကနေကြည့်ရင်ပေါ့မကိုက်ညီဘူးဆိုတာတွေကိုကျမတို့ကအကျိုးနဲ့အကြောင်းနဲ့အများကြီးပဲဖေဖန်ထောက်ပြခဲ့ပြီးပါပြီပေါ့နော်
။ဒါ့အပြင်လူဦးရေတိုးပွားနှုန်းထိမ့်ညီရေးဆိုင်ရာဥပဒေမျိုးဟာမလိုအပ်တဲ့ဥပဒေဖြစ်ပြီးလူလူကျန်းမာရေးပညာပေးအနေနဲ့သာဆောင်ရွက်တဲ့ကိစ္စမျိုးဖြစ်တယ်လို့လည်းသူကဆိုပါတယ
်။ဥပဒေအနေနဲ့ပြဋ္ဌာန်းကြမလိုဘူးလို့ထင်တာပါ။ဘာကြောင့်လဲဆိုတော့ဟိုဘယ်လိုခေါ်မလဲအမျိုးသမီးတယောက်ကို3နှစ်ပေါ့နော်ခြားပြီးတော့မှသာသမီယူဖို့အတွက်ရယ်ပြီးတော့ဒီဟိုကျမရေးစောင့်ရှောက်မှုတွေခံယူရမယ်ကျမရေးစောင့်ရှောက်မှုတွေပြရမယ်ဆိုတာတွေဟာတကယ်တော့ public health လို့ခေါ်တဲ့လူထုကျမရေးပေါ့နော်ကျမရေးနဲ့ပတ်သက်တဲ့ဝန်ဆောင်မှုတွေအသိပညာတွေကိုကျမတို့ကကြည်ကြံကြံခံယူပေးရုံနဲ့ဟိုရတဲ့ကိစ္စကိုဥပဒေအနေနဲ့ပြဋ္ဌာန်းတာပေါ့နော်အဲ့တော့တကယ်တမ်းတော့မလိုအပ်တဲ့ဥပဒေတစ်ခုဖြစ်တယ်
လူဦးရေတိုးပွားနှုန်းထိမ့်ညီရေးဆိုင်ရာဥပဒေအပါအဝင်အခြားမျိုးဆောင်ဥပဒေမူကြမ်း၃ခုအစိုးကိုအမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးမဘာသာအဖွဲ့က2014ခုနှစ်ကလွှတ်တော်နဲ့အစိုးရစီကိုတင်သွင်းခဲ့တာပါ။အဲ့ဒီထဲမှာလူဦးရေတိုးပွားနှုန်းထိမ့်ညီရေးဆိုင်ရာဥပဒေကိုဘာကြောင့်ပြဋ္ဌာန်းတင်တယ်လဲဆိုတဲ့အပိုင်းမှာတော့ ဒီဥပဒေကိုလက်မှတ်ပြီးတော့မိမိနိုင်ငံရဲ့နေမြေအကျယ်အဝင်းအရာအချုပ်အခြာအာဏာတည်တံ့ရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးကျန်းမာရေးတရားရေးဆိုင်ရာလုံလောက်သောစောင့်ရှောက်မှုပေးနိုင်စေရေးတို့အတွက်ဘာသာပေါင်းစုံကိုယ်ွယ်သူများလိုက်နာရန်ရည်ရွယ်ပြီးပြဋ္ဌာန်းစီလိုခြင်းဖြစ်ကြောင်းရေးသားထားပါတယ်ရှင်။